တော်ကျွန်တော်တို့ငင်းကြိုင်းရေးလက်ရှိငင်းကြိုင်းလုပ်ငန်းအခြေအနေရက်ရက်ဟုတ်ဆွေးနွေးကြအောင်ပေါ့အဲ့ဒီမှာကျွန်တော်ပထမဆုံးစားလိုက်ချင်တာကပြီးခဲ့တဲ့ဇပိုင်မှာကားပဲတရင်ထွက်လာတာကျွန်တော်တို့တင်စားတော့အတိအမြင်တော့မရှိသေးပါဘူးဒီညညတော်တိုင်းသားလူမျိုးကောင်စီ UNFC ရဲ့ကနေပြီးတော့ KIO တခင်ဖွဲ့နဲ့ကျွန်တော်တို့ SSPB SSC ရှမ်းဖွဲ့ထွက်နေရဆိုတဲ့အတန်းတရင်ထွက်လာပါတယ်ထွက်လာတော့တကယ်လို့များလား KIO နဲ့ SSPB SSC UNFC တွေကထွက်သွားခဲ့ရင် UNFC ရဲ့ရှိအလားလားဘယ်လိုများဖြစ်လာမှာလဲဆရာ
ကျွန်တော်မြင်ရတော့အဲ့လိုဖြစ်နိုင်တဲ့အလားလားရှိပါတယ်ဖြစ်နိုင်တဲ့အလားလားရှိတယ်ဆိုတော့ကအခုကဝါဖွဲ့ဥဆောင်တဲ့ကျွန်တော်တို့ဒီဒီလိုစုနိုင်ငံရေးဆွေးနွေးဖွဲ့ဆိုတဲ့အထက်မှာသူကပါဝင်လိုက်တာပေါ့ပါဝင်လိုက်တဲ့အခါကျတော့သူ့အနေနဲ့ UNFC နဲ့ဘယ်လိုဟိုတော်ထားမယ်ဆိုတဲ့ကိစ္စမှာတစ်ဖက်ကလည်းဒီကိစ္စမှာကျွန်တော်တို့မွန်ပြည်သက်ပါတီနဲ့ကျွန်တော်တို့ဂရင်းနီပါတီတို့ကတုံလာပို့ခဲ့တယ်ဒါပေမဲ့တကယ်တမ်းသူက NCA နဲ့မတူတဲ့လမ်းကြောင်းတစ်ခုသွားတော့မယ်လို့သူကညင်လိုက်တဲ့အခါကျတော့မွန်ပြည်သက်ပါတီနဲ့ဂရင်းနီပါတီကပါလို့မရဒါပေမဲ့ခုနကပြောတဲ့ကျွန်တော်တို့ဒီဟို KIA နဲ့ SSC ကြားတဲ့အခါကျတော့အခုအမြောက်ပိုင်းကစီဆုံးရှာမှုအများဆုံးနေရာဖြစ်နေတာအဲ့တော့စေးလုံရှာမှုများနေတဲ့အခါတဘာဝကြွကြွဆိုတော့သူတို့ကဝါဖွဲ့ရဲ့ဒီအကူညီနဲ့နော်စေးပံ့ပိုးမှုဘာတွေရှိနေရှိမှာပေါ့လေအဲ့ဒီအောက်မှာသူတို့ကတော့မလွဲမသိသူတို့ဘဝအရာသူတို့ကဒီဘက်ကပြက်ပြက်တတ်တတ်ရမယ်အနေထားရှိတယ်အဲ့ဒီအခါကျတော့စိန်ကောင်းတရားကဗမာပြည်မှာကျွန်တော်တို့တောင်ချမ်းမြောက်ချမ်းဆိုတဲ့ပြဿနာပေါ်လာခုမြောက်ချမ်းကအဖွဲ့တွေကကျွန်တော် NC နဲ့မတူတဲ့လမ်းကြောင်းရှောက်မယ်နောက်တစ်ခုကသူတို့သူတို့ကဒီဆက်လက်ပြီးတော့သူတို့ကဒီအစိုးရနဲ့တည်တံ့ဆွေးနွေးမယ်ဆိုတဲ့သဘောထားတွေဖြစ်လာတာအဲ့လိုဖြစ်လာတဲ့အခါကျတော့တောင်ပိုင်းကကျတော့အခုအဓိကအဖြစ်တော့ဒီ၅ဘွဲ့လို့ဆိုရင်အဓိက၂ဘွဲ့ပဲအဲဒီမော်ဘီတက်နဲ့ဂရင်းနီပါတီကြရတော့သူက UNFC နဲ့တောက်လျှောက်သူကပါဝင်လာတဲ့ဖွဲ့စည်းဖြစ်တယ်နောက်ပြီးတော့စေးလှုပ်ရှားမှုလည်းတောင်ပိုင်းမှာတိတ်မရှိတဲ့အချိန်ကျတော့သူကတော့ UNFC စီနဲ့ဆက်ရက်တည်မဲ့သဘောရှိပါတယ်အဲ့တော့ဗမာပြည်မှာဝါအဖွဲ့ဥဆောင်တဲ့အဖွဲ့ဥဆောင်တဲ့ဒီမြောက်ပိုင်းဖွဲ့နဲ့ဒီတောင်ပိုင်းကမွန်ပြည်သေးရဲ့မွန်ပြည်သေးကလည်းကျွန်တော်ကြည့်ရတာ NC လက်မှတ်ထိုးမဲ့သဘောရှိပါတယ်အဲ့တော့လက်မှတ်ထိုးတဲ့အဖွဲ့နှစ်ဖွဲ့ဟာတောင်ကျမ်းမြောက်ချမ်းဆိုတာမျိုးဖြစ်လာနိုင်နေအလားလားရှိတဲ့အတွက်ဒါကတော့ညီညာရေးတော့ကျွန်တော်တို့စိတ်ကောင်းစရာအနေထားလို့ကျွန်တော်မြင်ပါတယ်။
ဘာဖြစ်လို့သဘောတူလား
။ကျွန်တော်ကတော့အဲ့ဒါလို့မမြင်သေးဘူး။ဘာဖြစ်လို့လဲဆိုတော့အခုဒီဟိုဒီဝါအဖွဲ့ဥဆောင်မှုတော့ကျင်းပတဲ့အဖွဲ့အစည်းအဝေးကပထမဆုံးချိန်မဟုတ်ဘူး။သူ့ရှေ့မှာဟိုတချိန်လုတ်ထားတယ်။အဲသူ့ရှေ့မှာလုတ်ထားတဲ့ဥစ္စာကဒါသူတို့ခေါ်တော့ဒါတတိယအချိန်ပေါ့နော်။အဲတတိယအချိန်မှာကလေးကစပြီးတော့ကြီးညာလိုက်ပြီ။ NCA လမ်းကြောင်းကိုမတော်ဘူး။ NCA စာချုပ်ရဲ့ဒီအပြစ်အနာစာတွေကိုသူတို့ကထုတ်ဖော်ပြောဆိုတယ်။ပြောဆိုတဲ့ခါကျတော့အဲ့ဒီအချိန်ကလေးကဒီခုနကတော့ KIA နဲ့ SSC နဲ့ကဟုတ်လက်မှတ်ထိုးပြီးတော့မှထုတ်ပြန်ကြေညာချက်တွေမှာပါထားပြီးသားအဲ့လိုမျိုးပါသွားတဲ့အတွက်ကြောင့်မလို့ UFC အဖွဲ့ကအဲ DBN သူကဖွဲ့ထားတာရှိတယ်အစိုးရနဲ့ညှိတာအဲ့ဒီချိန်မှာသူတို့ DBN ကလည်းဒါအစိုးရနဲ့ပြန်ပြီးတော့ညှိရောညှိတဲ့အခါမှာအစိုးရဘက်ကလည်းလက်လက်ညှိုးညှိုးနဲ့ဒါစကားတွေပြောတယ် DBN ကလည်းသူငကိုတော့ကတောင်းဆိုထားတဲ့အချက်ကိုကျင့်နဲ့ပတ်သက်လို့ဆက်ဆွေးနွေးတာတွေရှိတယ်ရှိတော့အဲ့ဒီမှာအဖန်တွေထွက်လာတယ်အဖန်တွေဘာထွက်လာလဲဆိုတော့ UFC တစ်ဖွဲ့လုံးနဲ့ဖြစ်စီဒါမှမဟုတ်အဖွဲ့တချို့တွေကဖြစ်စီအစီဆာကျုံမှာလက်မှတ်ထိုးရမယ်ဆိုတော့အနေအထားမျိုးဖြစ်လာတယ်အဲ့လိုဖြစ်လာတဲ့အစည်းအဝေးမှာကြေရမတက်မပါဘူးဒါပေမဲ့နောက်ပိုင်းမှာဒါကုဏတော်ပြောတဲ့ UFC အထူးအစည်းအဝေးဆိုပြီးတော့မှအရေးပေါ်အစည်းအဝေးဆိုပြီးတော့မှသူခေါ်လိုက်တယ်ခေါ်ပြီးတော့မှကျွန်တော်လည်းအဲ KIA ပေါ့နော်ကျွန်တော်တို့လည်းဒီ NCA လမ်းကြောင်းအတိုင်းပါပဲဆိုပြီးတော့မှတခါသူပြန်ပြီးတော့မှသူဝင်လာတယ်ပြန်ဝင်လာတယ်ဝင်လာတဲ့ခါကျတော့သူ့အနေထားကအခုလောလောဆယ်ဘယ်လိုဖြစ်နေကြလဲဆိုတော့ကိုမ NCA လမ်းကြောင်းထဲမှာမပါတော့ဘူးဆိုတဲ့စီမှာလဲသူကထုတ်ပြန်ချက်တွေမှာလဲအတူတူပါတယ်ဒီဘက်က NCA နဲ့သွားမယ်ဆိုတဲ့စီမှာလဲဝင်ပြီးတော့သူကပါမိရတာဖြစ်နေပါနေတယ်အဲ့တော့အခုကျွန်တော်ပြောချင်တဲ့သဘောကအခုနောက်ဆုံးအစည်းအဝေးပေါ့နော်ဝါအဖွဲ့ကထုတ်ပြန်ကြေညာလိုက်တဲ့ကြေညာချက်တွေထဲမှာသူပါဝင်တယ်ဆိုပေမဲ့သူတစ်ဖွဲ့ချင်းအနေနဲ့သူ့ရဲ့ရည်တည်ချက်ကိုပြပြသားပြောတာအခုတတိကျွန်တော်တို့မကြားရသေးဘူးတယောက်မှထုတ်ဖို့ပြောတာမရှိသေးဘူးမရှိသေးဘူးဆိုတဲ့ခါကျတော့ဒီ UNFC ရဲ့အလားလား KIO ရဲ့ဆက်ပြီးတော့ရည်တည်မဲ့အလားလားကကျွန်တော်ရုတ်တရက်ပြောလို့မနိုင်သေးဘူ
းဟုတ်ဒါပေမဲ့အခုဟိုအဲ့လိုပြပြသားမရှိသေးဘူးဆိုပေမဲ့ဒီဘက်မှာကြာတော့ခုနကလူတွေစီကောင်းဆောင်တယ်ဟလား NC ပြင်ပလမ်းကြောင်းကသွားမယ်ဆိုတော့ခုနှစ်ဖွဲ့ဒီဝန်ရရှိနေပြီဒီဘက်မှာလည်း NC ရသွားမယ်ဆိုတော့အဖွဲ့ UNFC ကရှိနေပြီတခါ NC အပေါ်မှာဟလာဒီနစရိယာစုပင်လုံမဲ့ဖြစ်ဖြစ်ညီငယ်ရေးလုပ်ငန်းစဉ်နဲ့ဖြစ်ဖြစ်ဒီအပေါ်မှာတက်ရဲ့သဘောထားဒါလည်းတစ်ခုရှိတယ်ဆိုတော့ကျွန်တော်ကစဉ်းစားကြည့်တာက NC လမ်းကြောင်းပြင်ပသွားမယ်သူတို့ကလည်းညီငယ်ရေးအတွက်သွားတယ်လို့ပြောတာပါပဲ NC တွင်းကသွားတယ်ညီငယ်ရေးလူညီငယ်ရေးအတွက်သွားတယ်လို့ပြောတာပါပဲနှိကြပါအောင်လားစုံမတ်တစ်ခုခုရှိကြပါအောင်လားရှိနိုင်ပါလေလား
ကျွန်တော်တို့ကတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်တာတကယ်ကဝမ်းဖွဲ့ရဲ့သူတို့စကမ်းကိုကျွန်တော်ဖတ်ကြည့်တဲ့အခါကျတော့လေတကယ်ကတော့သူကဒီဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုနဲ့ NCA အားနည်းချက်တွေ NCA ဖြစ်စဉ်အတွင်းမှာတိုက်ပွဲတွေဖြစ်တာတွေဆက်ဖြစ်နေတာတွေဟော NCA မလုံလောက်တဲ့အကြောင်းသူတို့ကအဲ့ဒါအဓိကပြောတာပါဒါမှမသွားမဲ့တစ်ဖက်ကလည်းပါဆိုတော့ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့27ရာစုပင်လုံးညီညာရေးအစီအစဉ်ကိုသူတို့ပါဝင်မယ်ဆိုတဲ့သဘောထားရှိတယ်အဲ့တော့ဆိုတော့ကသူက NCA နဲ့ပတ်သက်လို့ခေါင်းတက်ပြီးတော့မတူတဲ့လမ်းကြောင်းလို့ပြောပေမဲ့တကယ်သွားမဲ့အခြေခံတွေကတိတ်ပြီးတော့မကွာထားပါဘူး။အဲ့ဒီခါကျတော့ဒီကိစ္စဒီမှာခုနလိုကျွန်တော်အနေနဲ့ဆိုတာဒီလက်မမထူရသေးတဲ့အခွက်လေးတဲမှာကျွန်တော်တို့ဒီ UNFC နဲ့ပတ်သက်နေတဲ့အခွက်၅ဘွဲ့နောက်ဒီဘက်ကဝါအခွက်ကောင်းဆောင်တဲ့ခုနှစ်ဘွဲ့အဲ့ဒါတွေနဲ့တစ်ဖွဲ့ချင်းဆွေးနွေးပြီးတဲ့အခါအားလုံးနဲ့ဥမင်လင်းလင်းဆွေးနွေးပြီးတော့ဆွေးနွေးက NC frame နဲ့လွန်တဲ့ခြေလမ်းမျိုးထိအလွန်ကြုံရောက်မသွားဖို့အတွက်ထင်းထင်းနဲ့စီဝေးပြရနဲ့ဒီနိုင်မှုတခုလုံးတဲ့နေလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။စုံမတ်ရှိနိုင်ပါဦးမလား
။ကျွန်တော်ထင်တယ်စုံမတ်ကတော့ရှိမှာပဲ။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိတက်လာတဲ့အစိုးရကဒီငင်းငန်းရေးကိုသူနှစ်ပေါင်းများစွာကလေးကပေါ့နော်။သူကင်ဆွဲလာတဲ့မူဝါဒအနေနဲ့ပြည်သူချာကိုလုံမှာပဲဆိုတော့ဟုတ်ပါတယ်။ဟိုကျွန်တော်တို့ရိုးရိုးလေးကြည့်လိုက်ရင်တော့ခက်တာပေါ့နော်။ဒီအင်အားစုတချို့ကကြာတော့ဥမာတတ်မတော်ပဲရှိမယ်။နောက်တိုင်းသားအဖွဲ့တချို့ရှိမယ်။ဒါ NC လမ်းကြောင်းတိုင်းသွားမယ်။တစ်ဖက်ကဘွားအဖွဲ့ကလည်းလမ်းကြောင်းတိုင်းမသွားဘူးဆိုတော့ခက်တယ်လို့ထင်ရတယ်။ဒါပေမဲ့ငင်းငန်းရေးအောင်ယူရဲဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်တစ်ခါတည်းမှာဒီထက်တောင်ခက်ကောင်းခက်နိုင်တယ်၊ရှုပ်ကောင်းရှုပ်နိုင်တယ်။ဒါပေမဲ့စုံမှတ်ကိုရောက်မှာပဲ။ညှိတဲ့နီးနာတွေကလည်းကျွန်တော်ထင်တယ်အမျိုးမျိုးပေါ်လာမှာပဲ။ဘာဖြစ်လို့လဲဆိုတော့ငင်းငန်းရေးကိုရအောင်ယူမယ်ဆိုပြီးတော့မှလက်ရှိအစိုးရကသူကကြွေးလဲကြွေးကြော်လဲကြိုးလဲကြိုးစားနေတယ်ဆိုတာဒါပြည်သူတွေလည်းသိတယ်နိုင်ငံတကာလည်းသိတော့စုံမတ်ရောက်လာလိမ့်မယ်လို့ထင်ပါတယ်
။ဒါပေမဲ့စုံမတ်ရောက်မှာဆိုရင်ဒီဘက်ကကြတော့လည်းပဲဒီဟိုဒလော့ကပဲပြီးခဲ့တဲ့ GICN ပေါ့နော
်ဟုတ်ကဲ့
Joint Implementation Coordinating Meeting လုပ်တယ် GICN GICN စီဝေးအပြီးမှာဒုတိယတက်မတော်ကဝန်ကြီးချုပ်ဒုတိယပို့ချုပ်မှုကြီးစိုးဝင်းကတရားဝင်ချုပ်ကိုပြောတာရှိ NCA ကိုပြင်လဲဘလို့နည်းနဲ့မှပြင်တာလည်းမခံနိုင်ဘူး NCA လမ်းကြောင်းအတိုင်းပဲသွားမယ်ဆိုတော့ကျွန်တော်ကတော့ကိုယ်တိုင်ကြားရတာမဟုတ်ဘူးဆိုတော့တတိယတက်မတော်ဖတ်ရဒလော့ကတော့နည်းနည်းတင်းနဲ့တင်းမာတဲ့လေကံမျိုးလေးကျွန်တော်လေးအဲ့လိုမျိုးလေးဟိုအာယုံလေးကျွန်တော်ရရတယ်ပေါ့နော်ဒါသူတကယ်အဲ့ဒီအတိုင်းပြောတာလေဟုတ်ချင်မှာဟုတ်ပါလိမ့်မယ်ကျွန်တော်ရတဲ့တရင်နဲ့မှဟာကိုကျွန်တော်အာယုံရတာပေါ့နော်ဆိုတော့တပ်ဖက်က NC နဲ့ပတ်သက်ဒီသဘောထားရှိနေတဲ့အချိန်မှာတပ်ဖက်ကခုနှစ်ဖွဲ့က NC တိုင်းမသွားဘူးဆိုတော့တက်နေရောဒီခုနပြောတဲ့ NCA လမ်းကြောင်းပြင်ပကသွားမယ်ဆိုတဲ့ခုနှစ်ဖွဲ့နဲ့ကြားရမှာရောထိစက်မှုနှိစက်မှုစုံမရှိနိုင်ပါဘူးဆရာ
ဒါပေမဲ့ဒီမှာလည်းကျွန်တော်အမြင်ရပြောရရင်တော့ဒုဗိုလ်ချုပ်မူကြီးစိုးဝင်ပြောတဲ့အချက်လက်ကနော်ဒေါန်ဆန်းစုကြည်ရဲ့သဘောထားနဲ့ကွာနေတယ်လို့ကျွန်တော်မြင်ပါတယ်။ပြီးခဲ့တဲ့လ28ရက်နေ့ကဒေါန်ဆန်းစုကြည်က UNFC ကတင်တဲ့ရှစ်ချက်ကိုဆွေးနွေးပြီးမှ NCA ကိုလက်မှတ်ထိုးကြမယ်ဆိုတဲ့ကိစ္စကိုဒေါန်ဆန်းစုကြည်ကမူရသဘောတူတယ်။အဲ့တော့ဆက်ဆွေးနွေးဖို့အဲ့တော့ရှစ်ချက်ကလည်းဘာလဲဆိုတော့ NCA ဆွေးနွေးဖို့မှမလုံလောက်တဲ့အချက်ရှစ်ချက်ကို UNFC ကတင်ပြထားတာ။အဲ့ဒါကိုသူတို့ကဒါတော့ပြင်းပြင်းနဲ့သဘောပေါက်ပြ။အဲ့ဒါကိုသူအဲ့ဒါကိုဆွေးနွေးပြီးတော့မှ NCA လက်မှတ်ထိုးတဲ့ကိစ္စကိုနံပါတ်6အနေနဲ့လုပ်မယ်လို့ပြောတဲ့ကိစ္စကိုဒေါန်ဆန်းစုကြည်မူရသဘောတူလိုက်တယ်ဆိုလို့ရှိရင်အခုဒီဟိုဒုချုပ်ပြောတဲ့စကားနဲ့ကအတော်လေးကျဉ်းပွားတယ်ဟုတ်ရှင
်ကျွန်တော်ကြတော့အဲ့ဒါလို့မမြင်ဘူးအခုခုနကတော့ကိုစိုးနိုင်ပြောသလိုပေါ့နော်တင်းပါတယ်လို့ပြောမယ်ဆိုရင်နှစ်ဖက်စလုံးပြောရမယ့်အနေထားဖြစ်နေတယ်နှစ်ဖက်စလုံးဆိုတာပထမဦးဆုံးစပြောတာကဒါဝါအဖွဲ့ဦးဆောင်တဲ့ဒါတပ်ပေါင်းစုကအရင်ဦးဆုံးပြောတာ NCA စာချုပ်ကိုတကယ်ကိုဟိုစိုးစိုးဝါးဝါးဖြစ်အောင်ပြောတာအဲ့ဒီအဖွဲ့ဝင်တွေကဆိုတော့ဒါကလည်းအစွန်းတစ်ဖက်ပဲခုနကတော့တမ်မတော်ကပြောတဲ့ဟိုဘလူမတ်ဟိုကမဟုတ်ဘူးဆိုတာလဲရင်းညင်းကြီးကိုသွားမယ်ဆိုရင်ဘလူမူပဲကင်ဆွဲကင်ဆွဲဘလူမူပဲရက်တီတာရက်တီတာညှိရမှာပဲငင်းရရကျင်တယ်ဆိုရင်တော့အဲ့ဒီနှစ်ဖက်စလုံးကတအလျှော့ပေးရမှာပဲဒီလိုပဲကျွန်တော်မြင်ပါ
ဆိုတော့တိတ်မကြခင်မဲ့ဒီ24ဆိုရင်ကျွန်တော်တို့27ရာစုပြင်လို့နေလာရဒုတိယအကြိမ်လာတော့မယ်ဒုတိယအကြိမ်ကပထမအကြိမ်ထဲဟလာပို့ပြီးတော့ဟိုပြည့်ပြည့်စုံစုံဆွေးနွေးကြမယ်ဆိုတော့မျိုးလေးပဲကျွန်တော်တို့တည်ထားတာရှိရဲဆိုတော့ကျွန်တော်တို့ကနဆရာတို့ဆွေးနွေးခဲ့တဲ့ထောက်ပြခဲ့တဲ့အချက်တွေအောက်မှာဒီအခြေအနေတွေအောက်မှာဒီပြင်လို့နေလာကအကျင့်ပါတော့မှာဆိုတော့ဒီပင်လုံညီလာခံကနေပြီးတော့လက်ရှိရှိနေတဲ့အခင်းအကျင်းအောက်မှာလောအောင်ပင်လုံညီလာခံကနေကျွန်တော်တို့ထူးထူးခြားခြားဘယ်လိုကြားလာမလို့များမျှော်လင့်လို့ရနိုင်ပါဆရာ
ဒါတော့ခုနကကျွန်တော်ပြောခဲ့ပြီးသလိုပဲလေအခုကတော့ထူးခြားတာကမြို့သားချင်းနိုင်ငံရေးဆွေးနွေးပွဲကလေးကဟိုရလနေချင်းရှိတာပေါ့အဲ့ဒါဒီပုံမှာနော် GMC နေနဲ့သူဒါလေးကိုဆွေးနွေးဆုံးဖြတ်တယ်ပါလေဒါလေးတော့ရှိနေမှာဒါပေမဲ့အဲ့ဒီလူနော်ထူးခြားချက်တဲ့နောက်တစ်ခုကဒီအားနည်းတော်တဲ့ကိစ္စပါအဲ့ဒီလုံကဆိုလို့ရှိရင်သုံးပွဲရပြလို့ရှိရင်လက်ငယ် question အားလုံးတော့ပါတော်ဝင်ရတယ်အခုကတော့ကျွန်တော်တင်တာကမြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ကပါတော့မယ်လို့မထင်ဘူးဒီမြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့မပါဝင်ဘူးဆိုလို့ရှိရင်အရင်ကသုံးဖွဲ့မပါဝင်တာတဲ့ပုံပြီးညဉ့်ညဉ့်ရဲ့အတွက် impact ကပုံပြီးတော့ဒီကျွန်တော်တို့အားမရစရာနော်စိတ်ကောင်းစရာဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်ကျွန်တော်ကတော့ဟိုတိုးတက်မှုဆိုတဲ့ဥစ္စာကဟိုကျွန်တော်တို့မျှော်မှန်းတာကတော့တကယ်ကိုတိုင်းပြည်လုံးဆွမ်းချုံတဲ့အဲတိုင်းသားလူမျိုးစုပေါင်းစုံဆွမ်းချုံတဲ့ညဉ့်ညဉ့်ကြီးကိုမျှော်မှန်းတာ哦အဲ့ဒီအတွက်ကတော့သိကြတယ်အခုဒီဒီနေ့နှစ်ဖန်ပေါ့နော်ဒီအမြန်အချိန်တိုကာလတွင်မှာရောက်အောင်မှာတော့မဟုတ်ဘူးဒါပေမဲ့အဲကြီးလိုက်တယ်ဆိုရင်ပဲဥမာဒီကျွန်တော်တို့တောင်ပိုင်းမှာဆိုရင် KNU အဖွဲ့ကြီးပေါ့ဒါနှစ်ပေါင်း60ကျော်လောက်အစိုးရကိုလက်နက်ကိုင်ဟိုတိုက်ခိုက်လာတဲ့ဟိုတဘာအရင်ဆုံးအဖွဲ့ကြီးကသူကဥဆောင်ပြီးတော့မှဒါအပြစ်ခံရဆေးကြီးတွေလုတ်ခဲ့တယ်အစီစာချုပ်တွေလက်မှတ်ထိုးတယ်အခုလိုဥစားနိုင်ငံရေးဆွေးနွေးမှုတွေပေါ်ပေါက်လာတယ်အဲ့ဒီကာလမှာဘယ်တော်တော်ကိုထူးခြားတဲ့အကျိုးဆက်ဆိုတဲ့ဥစားနေမြေထဲမှာသွားကြည့်ရင်လည်းကျွန်တော်တို့ကဟိုတွေ့နေရပြီအဲ့တော့ဒီဒီချိန်မှာလည်းခုနကတော့လိုအခက်ခဲတွေရှိနေပေမဲ့လည်းဒါအထိုက်လျောက်တော့တိုးတက်မှုတွေရလိမ့်မယ်လို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ရတဲ့ချိန်အားလည်းဒီလောက်ပဲဆိုတော့ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်